ဖိလစ်ပိုင်နိုင်ငံမှာမူရစီဝါမောင်ကိုရောင်းဝယ်သူတွေကိုတပ်ဖြတ်နှိမ်နင်းတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကိုဖိတ်ခေါ်မယ်လို့သမ္မတရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။အဲဒီကိစ္စပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကအစိုးရနေကြတာပါ။ဂျာတာဘရီနီကမနီလာမြို့တော်မှာပြောတဲ့မိန့်ခွန်းနဲ့သမ္မတဒူတာတေကအဲဒီလိုကန့်လန့်သွားတာဖြစ်ပြီးသူ့ရဲ့နှိမ်နင်းဖြိုခွဲမှုအပေါ်ဝေဖန်သူတွေကိုလည်းတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့ EU တာဝန်ရှိသူတွေကသူ့ရဲ့ဖိတ်ကြားချက်ကိုလက်ခံတယ်ဆိုရင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးသူ့အနေနဲ့လည်းအဲ့ဒီတာဝန်ရှိသူတွေကိုဒူးသီးရှင်ကြားမေးမြန်းမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာသမရဖြစ်လာပြီးခဲ့ကစလုပ်ခဲ့တဲ့မိုးရစေဝနေနေရေးအတွင်းမိုးရစေဝရောင်းဝယ်သူနဲ့၃ဆွဲသူ3,000လောက်ကိုတတ်ခဲ့ပြီးပါပြီ။ပြီးခဲ့တဲ့လကလာအိုနိုင်ငံမှာထိပ်သီးအစည်းအဝေးကျင်းပချိန်တွင်သမရဒူတာတေကသမရဘရက်အိုဘားမားရဲ့မိခင်ကိုပုတ်ခတ်စော်ကားတဲ့စကားမျိုးပြောခဲ့ပြီးတဲ့နောက်သမရနှစ်ဦးတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်ကဖျက်ခဲ့ပါတယ်။မူရစီဝါနေနေရဲ့သူ့အစိုးရရဲ့လုပ်ရပ်ပေါ်ဆရာမလုပ်ဖို့လေသမရဒူတာဒေကသမရဥပမာကိုသတိပေးခဲ့ပါသေးတယ်။နောက်ပိုင်းမှာတော့သူ့ရဲ့ပြောဆိုမှုအပေါ်စိတ်မကောင်းတဲ့အကြောင်းသမရဒူတာဒေကပြန်ပြောခဲ့ပါသေးတယ်။